ရခိုင်ပြည်နယ်ကြောက်ဖြူမြို့နာကတင်လေပြင်းမှာမတ်လ23ရက်နေ့ကနစ်မြုပ်သွားတဲ့အစိုးရပိုင်အောင်တကွန်နှစ်ထပ်တင်မောကခီးတဲ့90နီးပါးလောက်ပျောက်ဆုံးနေစေဖြစ်ကြောင်းအစိုးရကထုတ်ပြန်ကြေညာထားပါတယ်။တင်မောဟာသတ်မှတ်ထားတဲ့၄ချိန်ထက်ခီးတဲ့နဲ့ကုန်ပစ္စည်းတွေအလွန်ကျွံတင်ဆောင်လာတာကြောင့်အခုလိုနစ်မြုပ်ခဲ့ရတာလို့ကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။အပြည့်စုံကိုတော့မတ်ရင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။တောင်ကုတ်ကနေစစ်တွေကိုထွက်ခွာလာတဲ့အောင်တကွန်နှစ်ထပ်တင်မောဟာကျောက်ဖြူမြို့စိတ်ကမ်းမှာစိုက်ကပ်အပြီးဆက်လက်ထွက်ခွာလာရာမြေပုံမြို့နယ်မြောက်ကျွန်းအနီးမှာတောက်ကြနေည9နာရီကျော်ပတ်ဝန်းကျင်လောက်မှာစတင်နှင်းမြုပ်သွားတာဖြစ်ပါတယ်။တင်မောနှင်းမြုပ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ကယ်ဆယ်ရေးလုပ်ကိုင်နေတဲ့ကျောက်ဖြူလူမှုကွန်ရက်အဖွဲ့နဲ့နာရီးကူညီမှုအတင်းတာဝန်ခံဦးထွန်းလွင်က VOA ကိုအခုလိုပြောပြပါတယ်။
ရတူတူဆိုလိုမဟုတ်ဘူးတင်မောကအိုဟောင်းနေပြီ။နောက်တခါတင်မောထဲမှာပစ္စည်းတွေထပ်တန်ရတယ်တန်လေးပါတယ်နောက်ပြီးမှမီးတန်လေးပါတယ်လို့ပဲကျွန်တော်သိရတယ်လူကလည်းပဲလူ300ကျော်လောက်အဲ့တင်ဖို့ပုံမှာပါတာဗျအဲ့ဒါကြောင့်ဖြစ်တာဗ
ျတင်မောနှမြုပ်တဲ့နေရာကိုကြောက်ဖြူမျိုးကလူမှုရေးအဖွဲ့အစည်းတွေလည်းကယ်ဆယ်ရေးမော်တော်တွေနဲ့အတူလိုက်ပါပြီးကူညီခဲ့ကြပါတယ်အဲ့ဒီမှာတွေ့ကြုံရတဲ့အခြေအနေကိုတော့ဦးတွန်းလွင်ကအခုလိုပြောပြပါပါတယ
်ကြောက်ဖြူကမီးတက်တို့ရေတို့အုပ်ချုပ်မှုယုံတွေကသွားကြတယ်တို့တို့လည်းပဲအဲ့ဒီဟာကကြသူညက်တဲ့နှစ်နာရီနောက်မှအဲ့ဒီကိုဆက်သွားတဲ့အခါကျတော့တင်ဖို့မြုပ်ပြီးစေနိုင်လောက်ကြာမှသူတို့ရောက်သွားတာပြအမှန်ကယ်လိုက်တာကလေတင်ဖို့ပုံမှာပါတဲ့ဒီဝါတွေပါတင်ဖို့ပုံမှာဝါနဲ့ဝါဆိုတာကျွန်တော်တို့ကဒီဝါကင်တော့ပူပြတုံးမြင့်ခံတဲ့ဝါကင်တော့ပူပြအစီပေါင်း60လောက်ပါတယ်အဲ့ဒီဟာကယ်လိုက်တာဘယ်သူကကယ်ဘယ်သူမှကယ်တာမှမဟုတ်ဘူးအဲ့ဒီဝါတွေမပါလို့ရှိရင်အကုန်လုံးပြင်ပါအဲ့ဒီတင်ဖို့ပုံမှာအဲဒီကကယ်တဲ့ဟိုဒီရောက်ကြတာစေနိုင်လောက်ကြာပြီးမှရောက်ကြတာဖြစ်တယ်ဆိုတော့ဒီရောက်သွားတဲ့အခါကျတော့ရွာသားတွေကကျေထားတဲ့လူတွေကိုပဲကြောက်ပြီးခေါ်လာတာတချို့ကြီးဖွေတွေက
အခုချိန်ထိနစ်မြုပ်သွားတဲ့တင်မောတွေမှာပါသွားတဲ့ခီးတဲ့အလောင်းတွေကိုဆယ်ယူလို့မရသေးဘူးလို့လည်းဥထုံးလွင်ကပြောပါတယ်စနေနေ့ညကကြောက်ပြူစေးရုံကိုတည်ဆောင်လာတဲ့ခီးတဲ့အလောင်း33လောင်းနဲ့မှအမျိုးသမီး28ယောက်ယောက်ျား4ယောက်ကလေး3ယောက်နဲ့ဖုန်ကြီးတစ်ပါးတို့ပါဝင်ပါတယ်အသက်မသေးပဲလွတ်မြောက်လာတဲ့ခီးတဲ့တွေကိုတော့ရေတက်အကူအညီနဲ့90ကျော်ကိုစစ်တွေမျိုးကိုပို့ဆောင်ခဲ့ပြီး35ဦးကိုတော့ကြောက်ဖြူမျိုးကိုပို့ဆောင်ခဲ့ပါတယ်။သူတို့ကိုကြောက်ဖြူအလကလေးမှာအရာကြီးဖွင့်လှစ်ထားတဲ့ကယ်ဆယ်ရေးစခန်းမှာကူညီစောင့်ရှောက်ထားတယ်လို့ဦးထွန်းလွင်ကပြောပါတယ်။အောင်တကွန်တင်မောမှာလက်မှတ်နဲ့ခီးတဲ့200ကျော်အပြင်ပတ်စံပေးပြီးလက်မှတ်မရဘဲစီးတဲ့ခီးတဲ့100ကျော်စုစုပေါင်းခီးတဲ့ဥယေ300ကျော်လိုက်ပါသွားတယ်လို့ခန့်မှန်းထားကြောင်းဦးထွန်းလွင်ကဆိုပါတယ်။ရေကြောင်းခီးပို့ဆောင်ရေးကိုအားထားနေရတဲ့ရခိုင်ပြည်နယ်အတွက်ခိုင်ခက်ကောင်းမွန်တဲ့ခီးတဲ့တင်တင်မောတွေကိုအစိုးရကစီစဉ်ဆောင်ရွက်ပေးတင်ကြောင်းလည်းသူကပြောပါတယ်။အစိုးရသတင်းထုတ်ပြန်ချက်မှာတော့လက်ရှိအချိန်ထိခီးတဲ့169ဦးကိုကယ်ဆယ်နိုင်ခဲ့ပြီးကြောက်ဆုံးနေသူစုစုပေါင်း48ဦးရှိတယ်လို့ဖော်ပြထားပေမဲ့ဒေသခံတွေဘက်ကတော့ကြောက်ဆုံးနေတဲ့ခီးတဲ့ဥယျာဉ်100ကျော်ရှိတယ်လို့ခန့်မှန်းထားကြောင်းဦးထွန်းလွင်ကပြောပါတယ်ရှင်။